မြန်မာနိုင်ငံတို့တိုင်းမင်္ဂန်ပုဂ္ဂိုလ်တော်ဆန်းစုကြည်ဟာအောက်တိုဘာလဆန်းပိုင်းမှာဂျပန်နိုင်ငံက6ဝက်ကြာခီလာရောက်ဖို့ရှိတယ်လို့ဂျပန်အစိုးရသတင်းတွေကိုကိုကာဘေဂျပန်စတူဒီသတင်းမှာဖော်ပြထားပါတယ်။ဒေါန်ဆန်းစုကြည်ဟာအောက်တိုဘာ5ရက်တောက်ချာနေမှာသူ့ရဲ့ဂျပန်6ဝက်ကြာခီစဉ်စတင်တော့မှာဖြစ်ပြီးတိုကျိုမှာအောက်တိုဘာ8ရက်9ရက်မှာကျင်းပမယ့်10ချိန်မြောက်မဲခေါင်ဂျပန်အထိပ်သီးအစည်းအဝေးတက်ရောက်မှာဖြစ်ကြောင်းဖော်ပြပါတယ်။ဒါပြင်ဂျပန်နိုင်ငံဖူကူရှိမာဒေသကလည်းလုပ်ငန်းခွင်ကိုပါတောက်ရောက်ကြည့်ရှုဖို့ရှိတယ်လို့ဆိုပါတယ်။ဂျပန်နိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍမှာတောင်းတလဲသမားရှားပါမှုနဲ့ရင်ဆိုင်နေရတာဖြစ်ပြီးဒါကိုဂျပန်အစိုးရကဖွံ့ဖြိုးရေးပုံစံသစ်တုံးပြီးဖြည့်ရှင်းနေတာပါ။မြန်မာကျေးလက်ဒေတာတွေမှာလေယံလုတ်ကင်သူအတော်ရှားတဲ့ပြဿနာကြုံနေရတာကြောင့်ဒေါန်ဆန်းစုကြည်ကဒီပြဿနာနဲ့ပတ်သက်ပြီးဂျပန်နိုင်ငံရဲ့အခုလိုအောင်မြင်တဲ့ဖြည့်ရှင်းမှုကိုကိုယ်တိုင်လေ့လာလို့တဲ့ဆန္ဒရှိပုံရတယ်လို့ဖော်ပြပါတယ်။ဒေါန်ဆန်းစုကြည်ဟာ2016မှာဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေရဲ့ဖိတ်ကြားချက်အရဂျပန်နိုင်ငံကို9ရက်ကြာပထမဆုံးတေဝန်ချစ်ကြည်ခီတွားရောက်ခဲ့ပြီးနှစ်နိုင်ငံကြားဖွံ့ဖြိုးဆိုင်ရာမဟာမိတ်တွေအနေနဲ့ပူးပေါင်းဆောင်ရွက်ဖို့သဘောတူညီမှုရခဲ့ပါတယ်။